တပ္ပရကိုပြန်တင်ဖို့အတွက်နိုင်ဂျာအနာသိစစ်တပ်ပေါ်ရာဇဒန်ပေးထားတဲ့ရက်တင်းကွန်နေနေကကျော်လွန်လာခဲ့ပါပြီ။ဒါပေမဲ့စီရေးအရဝေရောက်ဆွတ်မယ်လို့ပြောထားတဲ့အနောက်အာဖရိကဒေသနိုင်ငံများဖွဲ့ဟာပုံပြီးငြင်းချတဲ့နီလာအသုံးပြုဖို့တင်ပြတာတွေနဲ့ရင်ဆိုင်နေရပါတယ်။ ECOWAS တို့အတူအဖြစ်သိကြတဲ့ဒီဒေသဆိုင်ရာနိုင်ငံများအဖွဲ့ရဲ့ဥက္ကဋ္ဌနိုင်ဂျီးရီးယားတပ္ပရကိုပုံပြီးငြင်းချတဲ့နီလာအသုံးပြုဖို့နိုင်ဂျီးရီးယားအထက်လွှတ်တော်ကစနေနေ့ကတိုက်တွန်းလိုက်တာပါ။ဒီလိုတိုက်တွန်းပေမဲ့ ECOWAS ဟာအဖွဲ့ဝင်နိုင်ငံများရဲ့သဘောတူများချက်နဲ့လှုပ်ဆောင်တော့ဖို့ရာဇသံပေးထားတဲ့အတိုင်းစစ်ရေးနီလန်းကိုလည်းအသုံးပြုနိုင်ပါတယ်။ဒါပေမဲ့အဲဒီလိုနီလန်းရဲ့အကျိုးဆက်တွေကိုဘလို့ရင်ဆိုင်ကြမလဲဆိုတာကတော့မေးခွန်းထုတ်စရာရှိနေပါတယ်။ ECOWAS အဖွဲ့ဝင်မဟုတ်ဘဲအဖွဲ့ဝင်နိုင်ငံတွေရဲ့အိမ်နီးချင်းအယ်ဂျီးရီးယားနဲ့ချက်နိုင်ငံတို့ကလည်းအင်အားအသုံးပြုမှာကိုစတင်ထားကြပါတယ်။တခြားအိမ်နီးချင်းတွေဖြစ်ကြတဲ့မာလီနဲ့ဘာကီနာဖာဆိုနိုင်ငံတွေမှာတော့အာနာသိန်းစစ်တပ်ကပဲအုပ်ချုပ်နေတာဖြစ်ပြီး ECOWAS ကစီအနီလန်းနဲ့ဆွတ်ဖက်မယ်ဆိုရင်ဒါဟာသူတို့ကိုလည်းစစ်ချေညာတာပဲဖြစ်တယ်လို့ပြောနေကြပါတယ်။ ECOWAS ကိုလစလန်ဖွဲ့ကတိုင်ချာကိုသွားခဲ့ပြီးမြန်အာနာသိန်းဖွဲ့ခေါင်းဆောင်ကိုတွေ့ခွင့်မရခဲ့ကြပါဘူး။ရာဇလန်ပေးထားတဲ့ရက်နောက်ပိုင်းမှာ ECOWAS ကဘာဆက်လုပ်မယ်ဆိုတော့မသိရသေးပါဘူးခင်ဗျ။